တံပြောပင်လေပင်ထဲမှာတရုတ်နဲ့ပိုင်နဲ့ငင်းပွားနေတဲ့မလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံသုံးနိုင်ငံအပါအဝင်အရှေ့တောင်အရှနိုင်ငံ၄နိုင်ငံကို Scan Eagle Drone ရဲ့အစင်30ကျော်ရောင်းချခွင့် Institute INC ကုမ္ပဏီကိုအမေရိကန်ကာကွယ်ရေးဌာနကခွင့်ပြုလိုက်ပါတယ်။တောင်တရုတ်ပင်လေပင်ဒေသနဲ့ပတ်သက်ပြီးအမေရိကန်တွေဝင်ရောက်ဆက်ဖက်ဖို့ကြိုးစားနေတယ်လို့ရှုမြင်တဲ့တရုတ်အစိုးရဘက်ကဒီကိစ္စအတွက်ဘယ်လိုတုံ့ပြန်တယ်ဆိုတာကိုဘယ်လိုတုံ့ပြန်နိုင်လဲဆိုတာကိုဒေတာတွင်ကြံ့ကျင်သူတွေနဲ့ရော့ဂျင်နီစ်ကမြင်းများထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနက Insight to In Company ကိုမေလ31ရက်နေ့ကဒေါ်လာ 48.9 ဘီလီယံတန်ဖိုးရှိတဲ့ Scan Eagle Drone 34စုံကိုအရှိတောင်အခြားကမလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောင်းချခွင့်ပေးလိုက်တာပါ။ဒီ၄နိုင်ငံစလုံးဟာလွန်ခဲ့တဲ့10နှစ်အတွင်းသူတို့ရေးပိုင်းနဲ့ထင်ဝင်ရောက်တာလေတိရုပ်တင်ပေါ်တွေကြောင့်တိရုပ်နဲ့အခြေပြန်ပြောဆိုရတဲ့အခြေအနေရောက်ခဲ့သူတွေပါဟောင်ကောင်ကနေဘော်နီယိုကျွန်းကြားကျယ်ဝန်းတဲ့တိရုပ်ပင်လယ်ပြင်ထဲမှာအမေရိကန်နဲ့ရေးပြင်ပိုင်းနဲ့ပြဿနာမရှိပေမဲ့ဒီပင်လယ်ပြင်ကိုနိုင်ငံတကာရေချောင်းသွားလာရေးအတွက်လမ်းပွင့်လို့တော့အမေရိကန်ဘက်ကလိုလားနေပါလေတောင်တိရုပ်ပင်လယ်ပြင်ဒေသရဲ့90ရာခိုင်နှုန်းကိုတိရုပ်ကသူတို့ရဲ့ပိုင်းနဲ့ထင်အခြေညာထားတာဖြစ်ပြီးအဲ့ဒီမှာအမေရိကန်ကဒီကတင်မောကြီးတွေမောင်းနှင်ခဲ့တယ်လို့ဒေတာရင်းကအာရှနိုင်ငံတွေနဲ့ပါစီးရီးဆက်ဆံမှုတွေကိုမြင့်တင်ခဲ့တာပါဒါကြောင့်ဒီရေပြင်ကိုစောင့်ကြည့်နိုင်တဲ့ drone ရင်တွေရောက်လာမှနဲ့ပတ်သက်ပြီး American ဘက်ကထိုးနဲ့တိုက်ခိုက်မှုတစ်ခုဖြစ်နေတရုတ်ဘက်ကတောက်ွက်ပြောဆိုမှုလုပ်လာနိုင်တဲ့အပြင်စီးပွားရေးအရပါပြင်းပြင်းထန်ထန်တုံ့ပြန်ဖို့ဖြစ်လာနိုင်တယ်လို့ဒေတာရင်းကျွမ်းကျင်ပညာရှင်တချို့ကယုံကြည်ကြပါတယ်ဂျပန်နိုင်ငံ Tokyo မြို့တော်က International Christian တက္ကသိုလ်ကနိုင်ငံရေးနဲ့နိုင်ငံတကာထိလိုက်ရေးအထူးသဖြင့်တွဲပက်ပါမုခစတီဖန်နဂီကအခုလိုပြောပါတယ
် I think that Beijing will see it as the United States interfering
ဘယ်လိုမှမဟုတ် drone ကြီးလေးရောင်းချမှုဟာဆိုရင်တရုတ်ဘက်ကသူ့ရဲ့အဓိကအကျိုးစီးပွားလို့ရှုမြင်ထားတဲ့တောက်တရုတ်ပင်လယ်ပြင်အရေးမှာ America ရဲ့ဂျာဝင်ဆက်ဖတ်မှုအဖြစ်ရှုမြင်တယ်လို့ကျွန်တော်ထင်ပါတယ်နောက်ပြီးတော့တရုတ်တို့ရဲ့အဓိကအကျိုးစီးပွားတွေအပေါ် American ဘက်ကထိပါဖို့ကြံစည်မှုဆိုပြီးပြည်တွင်းမှာထင်ယုံထင်မှားပေါ်ဖြစ်လာစေဒီအချက်ကိုအခွင့်ကောင်းဖြစ်တရုတ်ဘက်ကအသုံးချပါလိမ့်မယ
် American drone တွေကို Insight to Company ကမလေးရှားကို7ဆင်း Indonesia ကို8ဆင်းဖိလစ်ပိုင်ကို8ဆင်းနဲ့ Vietnam ကို6ဆင်းရောင်းချခွင့်ပေးထားတယ်လို့ကာကွယ်ဝန်ကြီးဌာန website မှာဖော်ပြထားပါတယ်ဒီ drone တွေနဲ့အတူအပေါ်ပစ္စည်းတွေနဲ့အထောက်ကူကိရိယာတွေဖြင့်တရုတ်ရေချောင်းလှုပ်ရှားမှုဆိုင်ရာကိုဝန်ကြီးကနေစောင့်ကြည့်စစ်ဆေးတဲ့ပစ္စည်းတွေအသုံးပြုနေပါတင်တန်းပေးဖို့ပါဝင်ပြီးအဲ့ဒီနိုင်ငံတွေကို2022မှာနောက်ဆုံးထားပြီးပေးပို့အောင်မှာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တဲ့တရုတ်နဲ့ပိုင်းနဲ့အငင်းပွားကြတဲ့အထက်မှာအင်ဒိုနီးရှားမှာပါပင်နဲ့တရုတ်တင်မောတွေဟာသူတို့ရဲ့နာတူနာကျွမ်းနာကိုတခါတလေမှရောက်လာတတ်တဲ့စင်ခေါ်မှုမျိုးကြုံရတဲ့အတွက်သူတို့လည်းဝယ်ဖို့လုပ်နေတာပါ။မလေးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်သုံးနိုင်ငံကတော့တရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးနိုင်ငံတကာဥပဒေအရသူတို့ရဲ့ရေပြင်ပိုင်းနဲ့စီးပွားရေးစုံကိုတရုတ်ကပိုင်ဆိုင်ကြောင်းကြေညာထားတာဖြစ်ပါတယ်။အခုတော့ drone ရင်တွေကြံတဲ့နိုင်ငံငယ်လေးတွေကိုရောင်းချပေးတာနဲ့ပတ်သက်ပြီးတရုတ်ဘက်ကအကြီးကြီးကျယ်ကျယ်ဘာမှပြောတာမတွေ့ရဘူးလို့စင်ကာပူအမျိုးသားတက္ကသိုလ်ပြည်သူ့ရေးရာမူဝါဒကျောင်းကတွဲသက်ပေါမောက်ခအီဒွာဒူအာရာရန်ကပြောပါတယ်။
So I think what you would see is that the spokesperson of the
student guy was in Tana Pyokuya ရဲ့ဒုက္ခံချက်ကိုကြည့်ရင်စိတ်မပြင်းထန်ဘူးဆိုတာတွေ့ရမှာပါ
။ဒီ drone ရင်တွေဟာထောက်လန်းရေးတက်တက်တက်ပဲလို့တော့သတ်မှတ်လို့မရပါဘူး။တရုတ်ဟာအရင်ကတည်းကဒီပင်လယ်ပြင်ထဲမှာငါးလုံငန်း၊ရေနံ၊သဘာဝတန်ရုံနဲ့စီးပွားပစ်သင်္ဘောလိုင်းတွေအတွက်သူ့ရဲ့ drone တွေ radar စနစ်တွေကိုတုံးခဲ့တာဖြစ်ပါလေ။ဒါကြောင့် American ရဲ့ drone တွေကြောင့်တရုတ်ဘက်ကအပြောင်းအလဲတက်ဖြစ်လာဖို့မမြင်ဘူးလို့ Washington DC Simpson Center ကအရှိအဆိုင်ရဲ့အစီအစဉ်အကြီးဆုံးတာဝန်ခံရန်ဆန်းကပြောပါတယ်
။ Apple don't like it but is this really going to change the tide?
Apple ရှင်သူတို့ကဒါကိုမကြိုက်ပါဘူး။ဒါပေမဲ့တောင်ကျုပ်ပင်လယ်ပြင်အတွင်းအခြေအနေတွေတကယ်ပဲပြောင်းလဲသွားပါမလားဆိုရင်တော့မပြောင်းလဲနိုင်ပါဘူး။အထူးသဖြင့်တော့လက်ရှိတရုတ်နဲ့ဒီအရှိတောင်အရှနိုင်ငံများရဲ့ဆက်ဆံရေးကိုထည့်သွင်းစဉ်းစားမယ်ဆိုရင်အလုံးကထိ ंछ ုံမှုအောက်မှာရှိရလို့ရှုမြင်ရမှာပါ။အနည်းဆုံးတော့တရုတ်ဘက်ကရှုမြင်ချက်အရာပေါ့ရှင်
။ဒါအပြင်တရုတ်နေနဲ့အရှိတောင်အာရှနိုင်ငံတွေကြားသူ့ဩဇာပိုးပြီးခိုင်မာလာဖို့အတွက်ကြိုးစားနိုင်တယ်လို့လည်းသုံးသပ်ပါတယ်။ဖြစ်နိုင်တာကတော့ဒီအရှိတောင်အာရှနိုင်ငံတွေကိုတရုတ်နဲ့အမေရိကန်ဘယ်သူကိုရွေးမလဲလို့ဖိအားပေးလာနိုင်ခြေရှိတယ်လို့ဆိုပါတယ်။ဒ ဒီလိုလုပ်တဲ့အခါမှာအမေရိကန်ကဒီနိုင်ငံတွေနဲ့စီးပွားရေးပတ်သက်မှုကတရုတ်နိုင်ငံတော့မရှိတဲ့အတွက်အဓိကစီးပွားရေးအရသူ့ဘက်ပေါင်းတရုတ်ကဆဲဆောင်နိုင်ရရှိနေတာပါ